မလေးရှားနိုင်ငံတောင်ပိုင်းစိုက်ဘာဂျာယာမြို့နယ်နဲ့မလေးရှားရဲ့မြို့တော်ကွာလာလမ်ပူတို့ရဲ့ကပ်ရံမှာရှိတဲ့စလန်ကော့ပီနယ်တွေမှာအထူးစစ်ဆင်ရေးတွေနဲ့ဖမ်းဆီးခဲ့ရမှာတော့နိုင်ငံသားအားလုံးပေါင်းလူ900ကျော်ကိုဖမ်းဆီးမိခဲ့ပါတယ်။ဒီထဲမှာလည်းမြန်မာတွေကလေးစိတ်ထဲမှာနေကိုဖမ်းဆီးခဲ့မိပါတယ်။ထိုင်းချီဆိုင်ပြည်ဝင်မြန်မာပြည်သူတွေမိမကတင်ပြပူထားပါတယ်။မလေးရ နဲ့ကရိယာရှိနေတဲ့ဆလံကောပီနယ်ထဲမှာစစ်စင်ရေးလုပ်ခဲ့တာပါ။အဲ့ဒီနေရာနှစ်ခုကနေနိုင်ငံခြားသားဥယျာဉ်900ကျော်ကိုဖမ်းဆီးခဲ့ပါတယ်။ဒီထဲမှာမြန်မာတွေပါဝင်ကြောင်းမလေးရှားနိုင်ငံမြန်မာတန်ယုံကိုစားပြုပြီးထိတ်သိမ်းစခန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီဟမမောင်ကပြောပြပါတယ်။
ဒီရက်ထဲမှာတော့အကြွားရရာဘက်မှာတော့အဖမ်းကြီးလေးဟိုရှိနေပါဒီရက်ထဲမှာကျသွားတာလေသူကစိတ်ရုံဝင်ထမ်းလာဆိုတော့လူအားတော့နည်းနည်းညားလာပေါ့မှာဟိုအလောက်ကပါသွားတယ်မှာအဲ့မှာဒီမြန်မာကဟိုအလောက်ကအယောက်30ဝန်းကျင်လောက်ပါသွားတယ်မှာ
ဟာ
ဆလံတော်ဆိုတော့ဒီနယ်ဒီနယ်ကြီးရော
ဟုတ်ကဲ့
ဒါအဲ့ဒါလေခေါ်လာလာဘူးနဲ့တည့်ရဒီနယ်တစ်ခုပေါ့တော့ဘယ်တော့ဒီနယ်ဆိုတော့ခါကြတော့ဟိုအေရီယာအရင်ကတော့တော်တော်ကျေတာပေါ့ကလာဝပီနေတယ်ပါလဲဆိုင်တယ်ဒီပထမဆုံးသူတို့လောတဲ့နှစ်ပတ်အရင်ထုတ်ပါမယ်ထုတ်ပြီးပြီဆိုလို့ရှိရင်ဆရာယုတ်ရှင်မယ်ပေါ့ဆရာယုတ်ရှင်ပြီဆိုရင်သူတို့အကြည့်ရှိတယ်ဆိုလို့ရှိရင်တော့ထောင်ချပါပေါ့
ဆိုင်ဘာဂျာယာမြို့နယ်အတွင်းကဖမ်းဆီးမှုတွေအတွင်းမလေးရှားလောက်ဝကအရာရှိတွေနဲ့အတူအထူးတိုက်ခိုက်ရေးတပ်ဖွဲ့ဝင်အလုံးပေါင်း80ကျော်ပါဝင်နေဆိုပြီးမလေးရှားလောက်ဝကကဆိုပါတယ်ဖမ်းဆီးလိုက်တဲ့နိုင်ငံသားအလို့သမား338ဦးထဲမှာမြန်မာနိုင်ငံသား28ဦးပါဝင်တာပါတိတ်သိမ်းခံရတဲ့အလို့သမားတွေဟာကုမ္ပဏီတွေကနေယာယီထုတ်ပေးထားတဲ့လက်မှတ်တွေသာရှိကြပြီးအထောက်အထားအပြည့်စုံမရှိကြတာတွေဗီဇာတက်တန်းကုန်နေတာတွေကိုတွေ့ရတယ်ဆိုပြီးမလေးရှားလောက်ဝကကထုတ်ပြန်တဲ့သတင်းတွေမှာဖော်ပြထားပါတယ်ဆလံကောပီနယ်ထဲမှာတော့လူနေရာကျော်ဖမ်းတဲ့အထက်မှာမြန်မာတွေ10ကနန်းလောက်ပါသွားခဲ့တာပါစက်တင်ဘာလ22ရက်နေ့ကထုတ်ပြန်တဲ့ဆီလံကောပီနယ်အတွင်းကအော်ပရာစီစစ်စင်ရေးအတွင်းမှာတော့မြန်မာနိုင်ငံသား10ဦးဖမ်းမှန်ဖမ်းဆီးခံခဲ့ရပါတယ်အခုခါမှာတော့မြို့တော်ကွာလာလမ်ပူမှာမြန်မာတွေအပြင်မထွက်ရတော့တာကြောင့်လူတွေခြောက်ကန့်နေတယ်လို့လည်းပြောပြပါတယ်
ပရိယတ်တွေမှာတော့မြို့ရဲတို့နေရာမျိုးမှာခြောက်ကန့်နေတာတော့ရှိတာပေါ့လူတွေတော့အဲ့လိုမျိုးအော်ထွက်တာပြူလာလို့တော့တိတ်မရှိဘူးပါတော့တချို့မှန်တဲ့လူတော့ပဲထွက်ကြတော့တယ်မမှန်တဲ့လူကတော့တောင်းတောင်းအပြင်ကိုအကြောင်းမရှိရင်မဆက်ကြတော့
မြန်မာလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနရဲ့စီးရင်ရမလေးရှားမှာတရားဝင်အလို့လုတ်ကန်နေကြသူအလို့သမားပေါင်း2,000ကျော်ရှိပြီးတခြားနီးလန်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအလုံးပေါင်းမယ်ဆိုရင်မလေးရှားနိုင်ငံမှာမြန်မာလူသမား9,000ထက်မနည်းရှိတယ်ဆိုပြီးခန့်မှန်းထားပါတယ်အဲ့ဒီထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကြတဲ့သူတွေတိတ်နေချီရှိပါတယ်ရှင်။